အမေရိကန်ပြည်ထောင်စုမှာသမ္မတလောင်းအဖြစ်ရှင်ပြိုင်နေတဲ့သူ၃ယောက်စလုံးရဲ့နိုင်ငံကူးလက်မှတ်ဆိုင်ရာတည်င်းအချက်လက်တွေကို contract စနစ်နဲ့ယာယီခန့်ထားတဲ့ဝန်ထမ်းတချို့ကခိုးကြည့်ခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသား၏ဝန်ကြီးဌာနကတောက်ကြနေကပဲဝန်ခံပြောဆိုခဲ့ပါတယ်။ဒီကိစ္စကိုအမေရိကန်နိုင်ငံသား၏ဝန်ကြီးဌာနအနေနဲ့အပြည့်အဝစစ်ဆေးပါမယ်လို့ကတိပေးပြီးတော့ဒီလိုမတရားတဲ့နှီးလန့်တဲ့မှတ်တမ်းတွေကြီးခဲ့မိတာတွေအတွက်တောင်းပန်ခဲ့ပါတယ်။ဝါရှင်တန်ကနေ VOA အမျိုးသားသတင်းတောက်ဂျင်မလုံးသတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးကဆက်ပြီးတော့ပြောပြပါလိမ့်မယ်ရှင်
။ဟုတ်ကဲ့မန္တန်တာကြီးသမ္မတလောင်းအတွက်ရှင်ပြိုင်နေတဲ့ဘာရက်အိုဘားမားရဲ့နိုင်ငံကူးလက်မှတ်ဆိုင်ရာမှတ်တမ်းဖိုင်တွေကိုဒီနေ့ဇန်နဝါရီလနောက်ပိုင်းမှာ၃ချိန်တရားမဝင်ကြည့်တာကိုခံခဲ့ရတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကပထမကြေညာပါတယ်။ဒီလိုကြည့်တာနဲ့ဆက်ဆက်ပြီးတော့ contract နဲ့ယာယီခန့်ထားတဲ့ဝန်ထမ်း၂ယောက်ကိုယာတူကဖယ်ရှားလိုက်ပြီးတတိယတယောက်ကိုတော့ပြင်းပြင်းထန်ထန်သတိပေးခဲ့တယ်လို့ပြောပါတယ်။နိုင်ငံသားကြီးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကသမ္မတလောင်းအတွက်ရှင်ပြိုင်နေတဲ့ဟီလာရီကလင်တန်ရဲ့နိုင်ငံကူးလက်မှတ်ဆိုင်ရာမှတ်တမ်းဖိုင်တွေလည်းပြီးခဲ့တဲ့နှစ်ကဒီလိုပဲမတရားနှီးလန့်နဲ့ကြီးတာကိုခံခဲ့ရတယ်လို့နောက်ပိုင်းမှာဝန်ခံပါတယ်။အမေရိကန်ပြည်ထောင်စုအော်ရီဂွန်ပြည်နယ်မှာမဲဆွယ်စည်းရုံးနေတဲ့အချိန်ဘာရက်အိုဘားမားကသူ့အနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးကွန်ဂရက်လွှတ်တော်ကပြည်ပဆုံးဆုံးစီစစ်ပေးမယ်လို့မျှော်လင့်တဲ့အကြောင်းသတင်းတောက်တွေကိုအခုလိုပြောပါတယ
် One of the things that the American people count on in their interactions with any level of government
American ပြည်သူတွေအနေနဲ့အစိုးရဘယ်အဆင့်ကိုပဲဖြစ်ဖြစ်ဆက်သွယ်ဆောင်ရွက်တဲ့အခါယုံကြည်တာကကိုယ်ရေးကိုယ်တာအချက်လက်တွေကိုထုတ်ဖော်ပြောဆိုရတယ်ဆိုရင်ဒီအချက်လက်တွေကဒါကိုယ်ရေးကိုယ်တာနဲ့သာပတ်သက်တယ်လူတွေသိအောင်ထုတ်ဖော်တာမဟုတ်ဘူးဆိုတာကိုယုံကြည်ထားကြပါတယ
်အထက်လွှတ်တော်မှအိုဘားမားရဲ့ဖိုင်တွေကိုခိုးကြည့်ခဲ့တဲ့ယာယီစာချုပ်နဲ့လုပ်ကံတဲ့ဝန်ထမ်းတွေဟာ Republican Party ကသမ္မတလောင်းအထက်လွှတ်တော်အမတ် John McCain ရဲ့ဖိုင်တွေကိုလည်းဒီလိုပဲမတရားနှီးနဲ့ကြီးရှုခဲ့တယ်လို့ယုံကြည်ရတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူရှောင်းမက်ကောမက်ကပြောပါတယ် John McCain ဟာပြင်သစ်နိုင်ငံကိုရောက်နေပါတယ်ဒီလိုသူနဲ့ပတ်သက်တဲ့နိုင်ငံကူးလက်မှတ်အချက်လက်တွေကိုကြီးရှုရဲဆိုတဲ့သတင်းနဲ့ပတ်သက်ပြီးတောင်းပန်မှုလိုတဲ့အကြောင်းဒါနဲ့ပတ်သက်လို့အပြည့်အဝစစ်ဆေးဖို့လိုတဲ့အကြောင်းပြောပါတယ
် United States of America values everyone's privacy and corrective action
မေဒီကန်ပြည်တော်စုဟာလူတိုင်းလူတိုင်းရဲ့ကိုယ်ရေးကိုယ်တာချက်လက်တွေမပေါက်ကြောင်တံပိုးထားတဲ့နိုင်ငံမှာဒီကိစ္စတွေကိုမမှန်ကန်ကန်ရေးယူဖြစ်ချင်းတင်ပါလေလို့ဂျိုမက်ကင်းကပြောတော်တာပါအမေရိကန်နိုင်ငံသားဝင်ကြီးကွန်နိုလီဇာရိုက်စ်ကတော့စီနေလွတ်တော်အမတ်အိုဘားမားပါဝင်သမ္မတလောင်းအတွက်ရှင်ပြိုင်သူ၃ယောက်စလုံးကိုတယ်လီဖုန်းဆက်ပြီးသူ့အနေနဲ့စိတ်မကောင်းဖြစ်မိတဲ့အကြောင်းပြောဆိုခဲ့တယ်လို့ပြောပါတယ
် I told him that I myself would be very disturbed if I learned that somebody had looked into my passport
တကယ်လို့ကျမသာကျမနဲ့ပတ်သက်တဲ့နိုင်ငံကူးလက်မှတ်ကိုရေးကိုတာဖိုင်တွေအကြည့်ခံရမယ်ဆိုရင်ကျမတော်တော်လေးကိုစိတ်အနှောက်အယှက်ဖြစ်မိမှာပဲလို့ပြောခဲ့ပါတယ်။ဒါကြောင့်ဒီကိစ္စကိုအပေါ်ကနေကြီးကြပ်ပြီးတော့နှိုက်နှိုက်ချွတ်ချွတ်စစ်ဆေးမယ်လို့ပြောထားခဲ့ပါတယ
်။ဒီလိုနိုင်ငံကူးလက်မှတ်နဲ့ပတ်သက်တဲ့အချက်အလက်တွေကိုဝန်ထမ်းတချို့ကခိုးကြည့်တယ်ဆိုပြီးတော့အရှုပ်ထွေးတွေထွက်ပေါ်လာတဲ့အချိန်မှာပဲအထက်လွှတ်တော်အမတ်အိုဘားမားကိုအရင်ကသူ့ရဲ့ရှင်ပြန်ဘက်တခုဖြစ်တဲ့နယူးမက္ဆီကိုပြည်နယ်အထက်လွှတ်တော်အမတ်ဘီလ်ရစ်ချစ်ဆန်ကထောက်ခံတဲ့အကြောင်းပေါ်တလန်လူလူစီဝေးအတွင်းမှာပြောဆိုလိုက်ပါတယ်။ဒီကိစ္စကတော့ထဲလွတ်တော်မှာဘာရက်အိုဘားမားတွေဂုဏ်ယူစရာတစ်ခုပါ။လာမယ့်ဧပြီလ22ရက်ပန်ဆယ်ဗေးနီးယားပြည်နယ်မှာသမ္မတလောင်းရွေးချယ်ပွဲကျင်းပတဲ့အခါမှာတော့ဟီလာရီကလင်တန်အနေနဲ့အထက်လွတ်တော်မှာအိုဘားမားတွေကိုယ်စားလှယ်လောင်းတွေပိုရနေတာကိုခံထားပြီးတော့သူ့ဘက်ကအနိုင်ရလိမ့်မယ်လို့ဟီလာရီကလင်တန်ဘက်ကမဲဆွယ်စည်းရုံးသူတွေကမျှော်လင့်ထားပါတယ်။အခုအချိန်ထိဒီမိုကရက်ပါတီအတွင်းသမ္မတလောင်းရွေးချယ်ရေးမှာကိုယ်စားလှယ်ရေးအတွက်ကိုဘာရက်အိုဘားမားကပို့ပြီးတော့အသာစီးကရနေတာပါဒါပေမဲ့လည်းဒီမိုကရက်ပါတီအတွင်းသတ်မှတ်ထားတဲ့အထူးကိုယ်စားလှယ်လောင်းရေးအတွက်ထောက်ခံမှုကိုဘယ်သူမှပြည့်မီအောင်မရဘူးဆိုရင်တော့ဘယ်သူ့ကိုသမ္မတလောင်းဖြစ်ရွေးချယ်မယ်ဆိုတာဩဂတ်လဒီမိုကရက်ပါတီညီလာခံကြီးမတိုင်ခင်အထိတော့ဆုံးဖြတ်နိုင်မှာမဟုတ်သေးပါဘူးခင်ဗျာ
ကိုသိန်းထိုင်ဦးတင်ပြခဲ့တာပါရှင်အခုဆက်ပြီးတော့တိဘက်အရေးကိုတင်ပြပေးပါဦးမယ်